မွန်ပြည်နယ်မော်လမြိုင်မြို့မှာပြီးခဲ့တဲ့ခရစ်စမတ်နေ့ဒီဇင်ဘာ25ရက်နေ့ကရခိုင်ပြည်နယ်ဘက်ကလာတဲ့ရိုဟင်ဂျာအယောက်20ကျော်ဖမ်းဆီးခံခဲ့ရတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေဟာလူကုန်ကူးသူတွေရဲ့ပြစ်မှတ်ဖြစ်လာနေပေမဲ့ကာကွယ်ပေးနိုင်မှုအားနည်းတယ်လို့လည်းရိုဟင်ဂျာအရေးလှုပ်ရှားနေသူတွေကထောက်ပြကြပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုတော့ကိုငိမ့်ညာကပြောပြပေးမှာပါခင်ဗျာ
။ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့လိုင်ရက်ကွက်အုပ်ဖို့လမ်းကငားတဲ့တိုက်မှာမွတ်စလင်အယောက်20ကျော်ဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံရသူတွေဟာအမျိုးသား73ယောက်နဲ့အမျိုးသမီး71ယောက်ဖြစ်ပါတယ်။လက်ရှိမှာတော့သူတို့ကိုထိန်းသိမ်းစစ်ဆေးနေတယ်လို့ရိုဟင်ဂျာအရေးအခွင့်အရေးပေးနေသူတူက VOA ကိုပြောပါတယ
်။ဟုတ်ပါအမျိုးသားလည်းပါတယ်အမျိုးသမီးကများတာပေါ့။အဲသူတို့ထွက်လာတာကရသေးတောင်တမီးလားဆိုတဲ့ခြေရရရှိတယ်။အဲဒီမှာသူတို့ကလူမောင်ကိုပွဲစားတယ်အဲဒီမှာလူဆူးကြတယ်။သူတို့လာတာကတော့ဟိုအတူတူမောင်းတော့ဘူးတီတော်တို့အနေနဲ့ရဲရဲပါကခိုင်နေနေရတယ်ရိုဟင်ဂျာတွေအဲဒီနေရာကိုဆူးပြီးတော့ပွဲစားတွေကခေါ်လာတယ်။သူတို့ဆက်လီပေါ်မှာအဲတက်ဆိုင်ရဟိုဘာခေါ်မလဲဒီသူတို့နဲ့ဆိတ်ဆက်ထားတဲ့လူတွေရဲ့လူငယ်ကြီးကိုယူပြီးတော့ဆက်လေပေါ်တင်ပြီးတော့သူတို့ဒီဘက်ကိုလာကြတာပေါ့နော်ဒီဘက်ကလာပြီးအယောက်ဒီကိုရောက်တယ်သူဆက်လေတွေကဖမ်းမိတာရှိတယ်တရှိဆက်လေတွေကဖမ်းမမိတော့သူတို့ကိုလူအုပ်စုခွဲပြီးတော့ပွဲစားတွေအဆက်နဲ့နေရာခေါ်ထားတယ်အဲ့ဒီကနေကားနဲ့တည်တာပေါ့နော်သွားကြည့်တဲ့နေရာကဒီအတူတူပြန်တော့အဲမလေးရှားတို့နော်ပြီးတော့တရှိတွေကြတော့ရန်ကုန်ပေါ့
ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုင်ဂျာတွေဟာဒေသတွင်းကူးတန်းသွားလာခွင့်မရှိတာမို့လူကုန်ကူးတွေကတဆင့်ရန်ကုန်နဲ့တခြားပြည်ပနိုင်ငံတွေကိုတရားမဝင်ထွက်ခွာဖို့ကြိုးစားကြရမှာအခုလိုမကြာခဏဆိုသလိုဖမ်းဆီးခံကြရပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းတွေကနေဤမျိုးမျိုးနဲ့ထွက်ခွာသွားလာမှုတွေကရှိနေသေးပဲလို့မွတ်စလင်အတိုင်းဝိုင်းကပြောပါတယ်။ရခိုင်ဒေသတွေမှာသူတို့ကိုခရီးသွားလာခွင့်ပိတ်ပင်တာကန့်သတ်ထားတာတွေကြောင့်လည်းဒါတွေဟာလူကုန်ကူးသူတွေရဲ့မျက်စိကျစရာအခြေအနေတစ်ခုဖြစ်နေတယ်လို့သူတို့ကိုအကူအညီပေးနေသူတွေကပြောပါတယ်။
လူမောင်ကိုပေးတာတမားတွေကမျက်စိကြကြကဘာမှစားစီအဟမ်းတတ်မရှိတဲ့ပုံစံဖြစ်နေတဲ့အတွက်သူတို့ကလွတ်လွတ်လပ်လပ်လုပ်နိုင်ခွင့်ရသွားတဲ့သဘောဖြစ်နေတယ်။ဒီကြောင့်မစင်းတဲ့ကြောင်းပါနော်။ဒီကြောင့်ကလူမောင်ကိုပေးတာတွေကမျက်စိကြကြဖြစ်တယ်။စားကွက်လို့ဖြစ်နေတယ်။စပြက်လို့ဖြစ်နေတယ်။အဲ့ဒီစပြက်ကအသာစီမရှိတဲ့ပုံစံဖြစ်နေတယ်။အသာစီမရှိတဲ့သဘောကလက်ဆိုင်ကလူကြီးတာဝန်ယူထားတဲ့လူတွေကဘယ်သူမှအသာစီမလုပ်ကြဘူး။မလုပ်ကြတဲ့အတွက်လွတ်စီရလို့ဝင်းကြီးအောင်ဝင်းဆက်စပ်ဆက်ချင်တဲ့ပုံစံဖြစ်နေတာပါနော်။ဝင်းလို့တော့မရဘူး။ဆက်တဲ့ပုံစံမျိုးဖြစ်နေတာပါ။အဲ့လိုသဘောတော့ဖြစ်နေတယ်။အဓိကအဲ့ဒါပါပဲ
။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရန်ကုန်တိုင်းလှေကူးမြို့နယ်ဘာလာကြီးရွာအနီးမှာတေဆုံးနေတဲ့ရိုဟင်ဂျာ73ဦးရဲ့အလောင်းတွေကိုလည်းတွေ့ရှိခဲ့ပါတယ်။သူတို့တွေဟာရခိုင်ပြည်နယ်ဘက်ကနေထွက်ပြေးလာပြီးလူပွဲစားတွေခေါ်ဆောင်လာချိန်အသက်ရှူချက်တေဆုံးခဲ့တာဖြစ်တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းရန်ကုန်တိုင်း၊ဧရာဝတီတိုင်း၊ပဲခူးတိုင်းနဲ့မကွေးတိုင်းကမြို့နယ်တချို့မှာဖမ်းဆီးခံခဲ့ရတဲ့ရိုဟင်ဂျာ1000နီးပါးရှိပြီဖြစ်တယ်လို့ရိုဟင်ဂျာအရေးလှုပ်ရှားနေသူတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုလက်မခံထားပါဘူးခင်ဗျာ